ယူကရိန်းအရှေ့ပိုင်းမှာရှိတဲ့ဘူတာယုံနဲ့တခြားနေရာတွေကိုရုရှားရဲ့တောက်ကြန်နဲ့ပစ်ခတ်တိုက်ခိုက်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိသလိုဒါဟာနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာနဲ့လူခွင့်ရေးဆိုင်ရာဥပဒေတွေကိုပြင်းပြင်းထန်ထန်ချိုးဖောက်လိုက်တာဖြစ်ပြီးကျူးလွန်သူတွေကိုအရေးယူရမယ်လို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်
The strike on the Kramatorsk railway station in eastern Ukraine today, which killed and injured scores of civilians waiting to be evacuated.
Kramatorsk ဘူတာယုံမှာတောက်တန်နေတိခတ်တက်ခဲမှုအတွင်းအရသာထိခိုက်တိုက်ဆုံးမှုတွေရှိနေပြီးအမျိုးသမီးတွေကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအပါအဝင်တိုက်ဆုံးဒဏ်ရာရသူဒါဇင်နဲ့ချီရှိနေပြီးသူတို့ကိုကယ်ထုတ်ဖို့အတွက်စောင့်နေရတဲ့အပြင်တခြားအရသာတွေနဲ့အရက်ဖက်အဆောက်အုံတွေကိုပါအတိုက်ခိုက်ခံနေရတာတွေကလုံးဝလက်သင့်ခံနိုင်စရာမရှိဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျရစ်ကတောက်ကြန်နဲ့ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။ဒါအပြင်ဒီရက်ဆက်ဆိုးရတဲ့စစ်ပွဲအမြန်ရဆိုင်ဖို့အတွက်အတွင်းမှုချုပ်အန်တိုနီဂူတရက်စ်ကတောင်းဆိုတဲ့အကြောင်းလည်းပြောပါတယ်။ယူကရိန်းအရှေ့ပိုင်းကနေဘေးလွတ်အားထွက်ပြေးဖို့ဒေသခံတွေတုံးနေတဲ့ဒီဘူတာယုံကိုမစ်ဆိုင်းဒုံးနှစ်ဆင့်နဲ့တိုက်ခိုက်ခံခဲ့ရတာဖြစ်ပြီးဒီတိုက်ခိုက်မှုမှာကလေးငယ်9ဦးအပါအဝင်လူပေါင်း50တေဆုံးခဲ့ရတယ်လို့ဘူတာယုံတာဝန်ခံတွေကပြောပါတယ်။ဒီတိုက်ခိုက်မှုကိုရုရှားတွေလှုပ်ဆောင်တာလို့ယူကရိန်းအရာရှိတွေကပြောပေမဲ့ရုရှားကာကွယ်ရေးဝန်ကြီးဌာနကသူတို့မလှုပ်ကြောင်းညင်းဆိုပြီးဒါဟာယူကရိန်းဘက်ကရန်ဆမှုလို့ပြောပါတယ်။ဒါ့အပြင်တိုက်ခိုက်ရမှာတုံးတဲ့ဒုံးကြီးတော့ချ်ကဥဟာယူကရိန်းတပ်တွေတုံးတဲ့လက်နက်ဖြစ်ပြီးဒီဘူတာယုံကိုရုရှားတပ်တွေဘက်ကပြစ်ခတ်တာမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပေမဲ့လည်းကာကွယ်ရေးဆိုင်ရာဝက်ဘ်ဆိုက် Defense Blog ကတော့ယူကရိန်းကိုကျူးကျော်ဖို့ဆစ်လွတ်တဲ့စစ်ရင်တန်းတွေထဲမှာဒီလက်နဲ့တွေ့သေးတော့တာကိုဓာတ်ပုံတွေမှာတွေ့ရတယ်လို့ March 31ကဖော်ပြထားတာပါ။